မြန်မာနိုင်ငံတွေကအေယာဝတီ၊ချင်းတွင်း၊တန်လွင်စတဲ့မြန်မာကြီးတွေနဲ့အတူမြစ်ကြောင်းတွေအတွင်းမှာခရီးသည်တွေရင်းယူနေပြေးဆွဲကြသလိုကုန်စည်တင်ပို့မှုလုပ်ငန်းတွေအတွက်လည်းရေလမ်းကိုအများကြီးအားထားပြီးလုပ်ကိုင်နေကြရတာဖြစ်ပါတယ်။ဒါပေမဲ့မိုးရင်းကာလလိုအပါအဝင်ရာသီဥတုပြင်းထန်တဲ့အချိန်မျိုးတွေမှာရေရင်တွေတိမ်းမှောက်ပြီးတော့အသက်ဆုံးရှုံးကြရတဲ့ပြဿနာမျိုးတွေကိုလည်းနှစ်စဉ်လိုလိုကြားနေရပါတယ်။လက်တလုံးမှာကိုပဲပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့မနေ့ပိုင်းကဟုံးမလင်းကနေမုံရကိုပြေးဆွဲတဲ့အောင်ဆိုးမိုးကြော်ရေရင်စကိုင်းဒေသကြီးကဏီမြို့နယ်အနီးတိမ်းမောက်ခဲ့ပါတယ်။လိုက်ပါစီးနင်းသူခရီးသည်80ကျော်ရဲ့အလောင်းကိုဒီကနေ့အထိရရှိနေပြီးတော့အခုအချိန်ထိလည်းပျောက်ဆုံးနေသူတွေရှိနေဆဲဖြစ်ပါတယ်။တည်ဆုံးသွားတဲ့ခရီးသည်တွေထဲမှာကျောင်းဆရာဆရာမတွေအဝေးတင်တက္ကသိုလ်ကိုတက်ရောက်ကြမဲ့ကျောင်းသူကျောင်းသားတွေလည်းပါဝင်ခဲ့ပါတယ်။မုံရနဲ့ခန်းကြီးကိုအခုလိုရေရင်တွေအထက်အောက်စုံစမ်းပြီးသွားနေကြတဲ့ခရီးသည်တွေအတွက်ဒီအဖြစ်ဆိုးကြီးကတကယ့်ကိုတုန်လှုပ်ခြောက်ခြားစေခဲ့ပါတယ်။အဲ့ဒီရေရင်တိမ်မောက်တဲ့အထက်အသက်ဘေးကလွတ်မြောက်လာတဲ့မော်လိုက်မျိုးကန်သူမတ်မျိုးပပလှိုင်ကတော့ရေရင်မှာခီးတယ်တွေနဲ့ကုန်းတွေအစမတန်တင်ခဲ့တာမို့ခီးတယ်တချို့ကတာဝန်ရှိတဲ့သူတွေကိုသတိပေးပေမဲ့လက်မခံတာကြောင့်အခုလိုအန်ဒီရဲ့ဇိုးနဲ့ကြုံခဲ့ရတယ်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြထားပါတယ်ရှင်
။မတော်မော်လိုက်ကစားလိုက်တော့တောင်မှာပဲတော်တော်နှိမ့်နေပြီဒီကမြန်ရလေအာဟောင်းမြန်ဂိမ်းမူရတယ်တားတယ်ဒါပေမဲ့တားလို့မရဘူးသူတို့လည်းအင်းပေါ်ပါပါတဲ့ဥလိကျောက်ကလည်းတားတယ်တားလို့မရဘူးအဲ့ဥလိကလည်းตัวนี้นี่ปิสิยะแล้วอายไปโกดังมาเนี่ยไม่อยากอโมบอถ่ายได้อุบอถ่ายได้พี่รอสลิงแกนเนี่ยมาตั้วถ่ายอ่ะไอ้สลิงแกนเนี่ยมาสวยกะยี้เนี่ยอยู่ปี้เนี่ยโมมาถ่ายได้อี20รอบพี่อ่ะตุ๊บยาเนี่ยป่าตุ๊ดดีบ่มาถ่ายได้ทีนี้อายไปล่ะมาตะบะปิล่ะมาขึ้นเลยสวยพี่รอบ่รู้ต้าแต่ไอ้หลุต้าอ่ะมาไม่อยาก
ยินยินเต็มหมู่ฤทธิ์ขึ้นในอดิกปยัตนาตลอดแม้ๆก็รอရေရင်ကြက်ခိုင်မှုမရှိတာဝင်းပိုတွေတင်ဆောင်တာအပြင်ဆက်လီတိတ်မောက်တဲ့အခါမှာအသက်ငယ်အင်ကြီးအလုံးအလောက်မရှိတာကြောင့်သက်ဆုံးရှုံးရသူတွေများနေတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာဆိုရင်အမြန်ရေရင်တွေကသာအဓိကအားထားပြီးတော့သွားနေကြရတာဖြစ်ပါတယ်။အစိုးရကတင်မောတွေဆက်လီတွေအဲ့ဒီအမြန်ရေရင်တွေပေါ်မှာလူပိုတွေမတင်ဖို့ပြောထားပေမဲ့စီးစရာတခြားလည်းမရှိလေတော့ဂျားကုံတွေခေါမိုးတွေကနေလိုက်ပြီးတော့နေ့စဉ်အန်ဒီရဲ့ဂျားသွားနေရတယ်လို့စိတ်ကန်းအာနာပိုင်တွေရဲ့ကြီးကြပ်ကိုကဲမှုလည်းမရှိဘူးလို့တောင်ကုတ်ဒေတာကန်ကိုစရာကျော်ကအခုလိုပြောပြထားပါတယ်ရှင်
။မြစ်သက်တမ်းရှုနေတဲ့ခါကျတော့ဒီရေရင်လေးရဲ့ကြံ့ခံမှုကစိတ်မချရတဲ့အခြေအနေရှိနေပြီ။ဟိုအရင်တော့အောင်တကုံလို့ရှိတယ်တင်မော်တွေအောင်တကုံလေးမျိုးပြီးတဲ့ခါမှာဒီအမြန်ရေရင်ပဲလူတွေကဆောင်းပြီးပြီးတော့သွားလာနေရတဲ့ဟာနှုံးကပုံများလာတယ်။အဲဒီတော့လူမျိုးရာဒီဆိုလို့ရှိရင်ဒီလူကြီးကအများကြီးတင်းနေတာရှိတယ်။ပြီးတော့လူကြီးတွေအတွက်လုံငေါက်တဲ့ဒီလိုက်ကြက်ကတည်းကနော်ဒီဟာမပါရရှိတယ်အဲ့ခါကျတော့ကျွန်တော်တစုံတစ်ခုများပေါ့နော်အဲ့လိုရင်ရင်များဖြစ်လာခဲ့လို့ရှိရင်ဒီနေ့နဲ့ဒီခီးတယ်ရဲ့အသက်အာမခံလို့ဆိုရင်ကတော့ဘာမှဟိုလောက်အားကိုးစရာမရှိဘူးလို့ပဲမြင်တယ်ခင်ဗျအဲ့စိတ်ကန်းအာနာပိုင်များဒီဒီရင်ရင်မဖက်ခင်မှာဒီရင်ရင်ကိုလာရောက်စစ်စစ်တာမျိုးတွေစီးကြတာမျိုးတွေကလုံးဝတစ်ခါမှမရှိဘူးခင်ဗျအဖေရတာနေရတယ်ဆိုရင်ဘူးအောင်ဗျာတစုံတစ်ခုဖြစ်ရင်သေးရဖဲရှိမှာနော်ကျွန်တော်ဆိုရင်ဘာမှကိုကျွန်တော်တို့အတွက်အာမခံချက်မရှိဘူး
တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့2014ခုနှစ်ဧပြီလ16ရက်နေ့ကလေလာရေးခီးသွားတဲ့ကျောင်းသူကျောင်းသားတွေနဲ့ဆရာဆရာမ900လောက်ပါတဲ့ကရုတင်မော့တိတ်မှောက်ပြီးတော့အဲ့ဒီမှာလူ300လောက်တည်ဆုံခဲ့ရပါတယ်။ဒီဖြစ်ရဲ့အဆိုကြောင့်တင်မော့ပိုင်ရှင်နဲ့အတူဒုတိယကျောင်းဦးကြီးတို့ဟာကိုကိုကိုတက်သေးသွားပြီးတော့ဝင်းကြီးချုပ်ကလည်းဒီတင်မော့မှောက်မှုနဲ့ဒီဖြစ်ရဲ့ဆိုးတွေကြောင့်ယာရုကနှုတ်ထွက်ခဲ့တယ်လို့တောင်ကိုရီးယားသမ္မတကလည်းကုညီကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ပြည်သူကိုတောင်းပန်ခဲ့ရပါတယ်။ကျမတို့မြန်မာနိုင်ငံမှာ2015ခုနှစ်မလ13ရက်နေ့ကစစ်တွေကနေကြောက်ဖြူကိုပြေးဆွဲတဲ့အောင်တကွန်တင်းမော့မှာဝင်းပိုတွေတင်လာခဲ့လို့နင်းမြောက်ခဲ့ပြီးခရီးသည်180လောက်အသက်ဆုံးရှုံးခဲ့ရပူပါတယ်။ရေရင်နင်းမြောက်မှုအတွက်ရခိုင်ပြည်နယ်ကရေချောင်းဌာနကွယ်လက်ထောက်ချုပ်အပါအဝင်ဝန်ထမ်း18ဦးကိုမယူမနေရအငြင်းစားပေးတာတွေအလုတ်ကထုတ်ပယ်တဲ့ဒါတွေနဲ့အတူလစဖြတ်တောက်မှုစတဲ့အရေးယူမှုတွေပဲရှိခဲ့လို့ဝေဖန်တဲ့တွေစုစုညံ့ညံ့ဖြစ်ခဲ့ပါသေးတယ်။အထူးသဖြင့်ကတော့ဖြစ်မှအရေးယူတယ်ဆိုရတဲ့မဖြစ်ခင် DNDA ကိုဘလို့ကြက်မက်ကာကွယ်နိုင်ဖို့လိုပါတယ်။မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ကလမ်းပတ်ဆက်သွယ်ရေးနဲ့လက်စစ်စွမ်းရည်ဝင်ကြီးဖြစ်တဲ့ဦးဇာနီအောင်ကတော့အစိုးရအနေနဲ့ရေရင်တွေနဲ့ပတ်သက်လို့စီကံချက်တွေထုတ်ပြန်ထားပေမဲ့ကြက်ကြက်မက်မက်စစ်ဆေးနိုင်မှုအပြစ်ပေးအရေးယူနိုင်မှုတွေဟာအားနည်းနေဆဲပဲဖြစ်တယ်လို့ပြောပါတယ်။
မှန်လေရကျွန်တော်တို့ကနော်ဒီစိတ်ကန်းနေမှာပါဆင်ဂျာဆိုလို့ရှိရင်နော်ဘလောက်ပဲတင်ရမယ်ကုန်ကျင်ဘလောက်ပဲတင်ရမယ်ဆိုတာကိုနော်တိတိကျကျကျမှတ်ဖို့လိုပါတယ်နောက်တော့ကဖြစ်ပြီးသွားပြီဆိုလို့ရှိရင်ဒါကိုချစ်ချစ်ရောက်ရောက်ရေးယူလို့လေအဲ့တော့အရေးယူတာကနောက်ဗျအရင်ဆုံးကတော့ဒါကိုရတဲ့လောက်တင်ဆိုတဲ့ဟာမျိုးပေါ့နော်ဒါကိုစိတ်ကန်းနေဒီချက်ကြည့်ကြဖို့လိုတယ်နောက်တော့ရေရင်ပိုင်ရှင်များပေါ့ပုလိကရေရင်ပိုင်ရှင်များအသင်လည်းရှိပါတယ် နော်သူတို့လည်း level ခေါ်ယူပြီးတော့ဒီစီစဉ်မြန်ကြားကြည့်ညည်းစီတဲ့ရှိပြီးသားပဲဒါကိုလိုက်နာအောင်ကျွန်တော်တို့ action plan လေးလုပ်ဖို့တော့လိုပါတယ်ဒီနိုင်ငံလုံးအတိုင်းတာပါပဲနော
်ဒါပြင်လဲရေရင်တွေရဲ့ကြက်ခိုင်မှုနဲ့ပတ်သက်ပြီးတော့ရေချောင်းတာဝန်ရှိသူတွေစိတ်ကန်းအာဏာပိုင်တွေနဲ့ကရောဘလို့ချက်မဲ့စစ်ဆေးနေပါတလဲဆိုရမေးခွန်းနဲ့ပတ်သက်လို့တော့
အဲ့ဒါကတော့ခနောက်ကလို့ရေရင်တွေကိုမပုံတင်တဲ့အခါမှာသူ့ရဲ့ကြက်ခိုင်မှုပေါ့စစ်ဆေးပါတယ်ဆစ်ဆီးပြီးတော့အကြေကြန့်ခိုင်မှုမရှိဘူးဆိုရင်ရေငင်မှပုံတင်ကိုထပ်ပြီးတော့နော်ဖုတ်မပေးပါဘူးအဲ့တော့ဒီနေရာမှာပြောကြရရှိပါတယ်နော်ဖြစ်ခဲ့တဲ့ရှိနေတဲ့ကိစ္စတွေကတော့ဒီနေရာမှာဆစ်ဆီးမှုတွေအားနေတာပေါ့နော်အထူးသဖြင့်ကတော့ခုလိုပဲဝန်ကြီးပေါ့နော်ဒီတင်ဆောင်မှုတွေမှာနော်ကဆစ်ဆီးနိုင်မှုအားနေတာပေါ့အားနေတဲ့အတွက်ဒီကြေတနာတွေကျုံတာပဲရခိုင်မှာဖြစ်တုန်းကလည်းပဲဒီကိစ္စပါပဲအခုမုံကရခိုင်မှာဖြစ်တဲ့အဲ့ဒီဟာပါပဲစိတ်တိုင်းနေမှာဆီဆီးဖို့လိုတယ်အဲ့တော့ကျွန်တော်ရေနော်6လလောက်တာဝန်ထမ်းဆောင်ပြီးတဲ့အချိန်မှာဒီမန်လေးစိတ်ကန်းတလျှောက်မှာလေပဲလိုအပ်ချက်တွေအများကြီးဖြစ်နေကိုတွေ့ရတယ
်ဒါကတော့မန္တလေးတိုင်းဒေသကြီးအစိုးရဖွဲ့ကလမ်းပတ်ဆက်သွယ်ရေးနဲ့လက်စစ်စွမ်းရည်ဝင်ကြီးဦးဇာနီအောင်ပြောပြခဲ့တာပါရှင်ရေရင်တွေတိမ့်မှောက်ပြီးတော့လူပေါင်းများစွာအသက်ဆုံးရှုံးနေကြရတဲ့အထူးပြဿနာတွေကတော့တတ်မှတ်ထားတဲ့ဝင်ထက်ပိုးပြီးတော့ကုန်စည်တွေကိုတင်တာညမထွက်ရအမိတ်ထုတ်ထားပေမဲ့လည်းညဘက်မှောင်းနေတာအပြင်လူဦးရေကိုကန့်သက်ချက်တဲ့ပိုးပြီးတော့တင်တာကြောင့်တွေ့ရပြီးရေရင်တွေကိုစီကံထိမ့်သိမ့်မဲ့ကော်မတီတွေအနေနဲ့လည်းစီကံကင်တွယ်မှုအလွန်ကိုအားနည်းနေတာတွေ့ရပါတယ်။အဖက်ဖက်ကပေါ်ဆောင်မှုတွေကြောင့်ရေရင်တိမ့်မှောက်နေမြုပ်လို့အသက်ပေါင်းများစွာဆုံးရှုံးရတဲ့ဒီအခြေအနေဇိုးကြီးတွေအတွက်သက်ဆိုင်ရာဥပဒေတွေစီကံတတ်မှတ်ချက်တွေကြီးကြပ်ကုတ်ကဲမှုတွေနဲ့အတူတာဝန်ယူမှုတာဝန်ခံမှုတွေနဲ့ပတ်သက်လို့လည်းမေးခွန်းတွေထုတ်နေကြပါတယ်။ကျမတို့မြန်မာနိုင်ငံမှာလုံခြုံမှုမရှိတာအခုလိုရေလန်းခီးရင်းနဲ့မဟုတ်ဘဲနဲ့ကုန်းလန်းအပါအဝင်လေချောင်းလန်းတွေကပါစိတ်ချလုံခြုံမှုမရှိသလိုဖြစ်နေတယ်လို့လည်းထောက်ပြကြပါရစေ။